မြန်မာနိုင်ငံအတွင်းအမုန်းတရားပြန်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ချီတာကိုဟန်တာမဲ့အစီအစဉ်တစ်ခုကို Facebook လူမှုကွန်ရက်ကော်မတီကပုံထုပ်နဲ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ် Facebook ကတဆင့်အမုန်းတရားတွေပြန်ပွားအောင်လှုပ်ဆောင်ခဲ့တာကြောင့်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျွလွန်တဲ့ကြမ်းဖက်မှုတွေပိုဆိုးသွားစေခဲ့တယ်လို့အမေရိကန်ခြေစိုက် The Bloomberg သတင်းမှာရေးသားထားပါတယ်မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုပိုပြီးသိရှိနိုင်အောင် Facebook ကဝန်ထမ်းတွေမြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့တယ်လို့ကုမ္ပဏီရဲ့ blog post မှာလည်းဖော်ပြထားပါတယ်ဒါပြင် Facebook ပေါ်တင်တဲ့အကြောင်းအရာတွေကိုပြန်လည်ဆန်းစစ်နိုင်ရေးအတွက်မြန်မာစကား ကျွမ်းကျင်သူဝန်ထမ်း 60 ကိုခန့်အပ်ထားပြီးဖြစ်ကြောင်းနဲ့နှစ်ကုန်ပိုင်းမှာ တရားအထိတိုးချဲ့ခံသွားဖို့စီစဉ်ထားကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးပြည်ပခါတွေမှာ Facebook ကအရေးပါတဲ့အခန့်ကဏ္ဍကပါဝင်ခဲ့တယ်ဆိုပြီးအမေရိကန်လွှတ်တော်အမတ်တွေလူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂတို့ကပါဝေဖန်ပြောဆိုနေကြတာပါ Facebook ကမြန်မာကိစ္စမှာအခုလိုထဲထဲပုံဝင်ပါဝင်လှုပ်ဆောင်လာတာဟာ Facebook ကတဆင့်အငင်းပွားပွဲရာသတင်းမှားတွေကိုတကမ္ဘာလုံးအတိုင်းအတာနဲ့ဖြန့်ချိနေခြင်းကိုခုခံကာကွယ်ဖို့စူးစမ်းလှုပ်ဆောင်ခြင်းရဲ့တစိုက်တည်းဒေသလည်းဖြစ်ပါတယ်။မုံတရားပြန့်ပွားစေတဲ့ပြောဆိုမှုတွေကိုတုံ့တက်စစ်ဆေးနိုင်ရေးအတွက် ဝန်ထမ်းတွေတိုးချဲ့ခန့်အပ်သွားမယ်အကြောင်းလဲ Facebook ကိုစတင်တည်ထောင်သူလည်းဖြစ်လက်ရှိကုမ္ပဏီကြီးကဲ့ဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Mark Zuckerberg ကကတိပြုထားပါတယ်။မြန်မာနိုင်ငံအတွင်းအမုန်းတရားပြန့်ပွားတဲ့ရေးသားမှုတွေကိုလူတွေကသတင်းမပို့ခင်မှာပဲ Artificial Intelligence AI နည်းပညာကိုအသုံးပြုပြီး56ရာခိုင်နှုန်းကိုကြိုတင်ဖယ်ရှားပစ်နိုင်ခဲ့တယ်လို့လည်း Facebook ကပြောပါတယ်။ဒါပေမဲ့ဒီနည်းပညာဟာပိုပြီးကောင်းမွန်ဖို့အများကြီးပြင်ဆင်စရာတွေရှိနေသေးပြီးတိမ်မွေ့နေတဲ့ကွဲပြားမှုတွေကိုသိရှိနိုင်ရေးအတွက်ဆယ်နှစ်လောက်အချိန်ယူရအောင်မယ်လို့ Facebook အကြီးအကဲ Mark Zuckerberg ကပြောပါတယ်ခင်ဗျာ။